တရားသားတွေအတွက်လွတ်လပ်မှုတရားမျှတမှုတာရုံညီမျှမှုနဲ့ကိုယ့်ကျမကိုဖန်တီးခွင့်ရှိတဲ့ဒီမိုကရေစီနိုင်ငံဖြစ်လာရေးကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့290ပြည့်မြန်မာလွတ်လပ်ရေးအခမ်းအနားကိုပြပိုးတဲ့သဝင်လွှာမှာပြောထားပါတယ်တကယ်လက်တွေ့မှာတော့တိုင်းရင်းသားတွေအနေနဲ့ဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်မရှိတာကြောင့်ဖက်ဒရယ်ပြည်ထောင်စုကြီးတိဆောက်ဖို့ခက်ခဲနေ ਉ မှာဖြစ်တယ်လို့တိုင်းရင်းသားတွေကတော့ပြောပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မှမြင့်ခိုင်ကပြောပြပေးပါမယ်ရှင်
။ဒီကနေ့ဇန်နဝါရီ4ရက်နေ့မှာကြာရောက်တဲ့290ပြည်မြန်မာလွတ်လပ်ရေးနေ့အခမ်းအနားကိုပြပို့တဲ့သဝန်လွှာမှာနိုင်ငံတော်သမ္မတဦးထင်ကျော်ကအမျိုးသားပြည်လည်တက်မြက်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထည့်ဖော်ရမှာတိုင်းရင်းသားတွေအတွက်လွတ်လပ်မှုဒန်းလူညီမျှမှုနဲ့ကိုယ့်ကျွန်မကိုဖန်တီးခွင့်ရှိတဲ့ဒီမိုကရေစီနိုင်ငံဖြစ်လာရေးဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ်။တိုင်းရင်းသားတွေအနေနဲ့ကတော့တကယ်လက်တွေ့မှာလွတ်လပ်ရေးရဲ့အရာသာကိုအပြည့်အဝမခံစားနိုင်သေးသလိုဒန်းလူကြီးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လည်းမရှိသေးတာမို့ဖက်ဒရယ်ပြည်ထောင်စုကြီးတိဆောက်ဖို့ခက်ခဲနေဦးမယ်လို့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကပြောပါတယ
်။ဒီကျွန်တော်တို့တာဒီညီမညဖြစ်ဖို့ဆိုတာ1948ခုပင်လုံစာချုပ်မှာကျွန်တော်တို့ကအကုန်လုံးမူကိုချပြီးနေတယ်။နံပါတ်၁ကကိုပိုင်အုပ်ချုပ်ခွင့်ကအပြည့်အဝရှိရမှာ။နော်အဲ့ဒီထဲတည်းမကပြီး။အင်္ဂလိပ်ကပေးထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ပေါ်တော့မှမထိခတ်ရဘူး။မထိခတ်ရတဲ့မကပဲနဲ့ပုံတော်ရအောင်ဆိုတာမျိုးကတိပေးထားတယ်။အခုဟာကကျွန်တော်တို့ပုံမရတဲ့ပြင်ရှိသေးတာတော့မှရော့ကြသွားတာဖြစ်နေတယ်။နံပါတ်၂ကပါလဲဆိုတော့ဒီလူအခွင့်အရေးနဲ့ဒီမိုကရေစီရှိဖို့ဆိုတာဒီမိုကရေစီကအခုထိရှိပြီလို့ပြောလို့မရသေးဘူး။နံပါတ်3ကဒီပြည်နယ်တွေမှာသူတို့ဘန္တာကြီးအတွက်ကိုယ်ပိုင်စီမံပိုင်ခွင့်တွေရှိရမယ်ဆိုတာဒီပင်လုံစာချုပ်ထဲမှာပါထားတယ်။အခုဒီဥစားကိုအခုထိကျွန်တော်တို့အကောင့်ထဲမှာပေါ်နိုင်သေးဘူးပေါ့ဗျာ။ဒီလိုမျိုးအကောင့်ထဲမှာပေါ်နေနိုင်ဘူးတဲ့များကာလာပတ်လုံးမှာတက်တော့ဒီတော်စုတည်ဆောက်ဖို့ကအခုထိခက်ခဲတဲ့ထပ်တို့ဝင်ပါတယ
်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့အခက်အခဲတွေအများကြီးရှိနေတယ်လို့ဥက္ကွန်ဆိုင်ကရှင်းပြပါတယ
်2017ခုတည်းကစလာတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်ကအခုအချိန်ဒီမှာကျွန်တော်တို့ကအခက်အခဲတွေအများကြီးတွေ့နေကြတာပေါ့ဗျာဒီအခက်အခဲတွေတွေ့နေကြတဲ့အချိန်မှာဒီလိုသမရာကြီးလိုစိတ်အားထက်သာမလို့မှတကယ်ငြိမ်းချမ်းရေးအတွက်လုပ်တဲ့လူတွေကဖြည်းဖြည်းရောက်ရောက်ဖြည်းဖြည်းလေးလေးလုပ်နိုင်ဖို့လိုပါတယ်အခုဆိုလို့ရှိရင်တော့ဒီနှစ်ဖက်စလုံးမှာဒီယုံကြည်ချက်တွေကတစ်ဖက်နဲ့တစ်ဖက်ယုံကြည်ချက်တွေကကျရှိနေတယ
်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လွတ်လပ်ရေးနေ့သဝင်လွှာထဲမှာနိုင်ငံရေးဆွေးနွေးပွဲရလဒ်တွေနဲ့အညီဒီမိုကရေစီစံနှုန်းနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရပေါ်ပေါက်ဖို့ပြည်သူအလုံးဝိုင်းဝန်းကြိုးပမ်းဖို့လည်းတိုက်တွန်းထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာနိုင်ငံအတွက်အရေးကြီးတဲ့စိန်ခေါ်မှုဖြစ်နေပြီဆိုတာကိုမီးမောင်းထိုးပြလိုတဲ့သဘောဖြစ်တယ်လို့မြန်မာနိုင်ငံရည်လီလာသူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ဟောဒီပြည်တော်စုကြီးတိဆောက်ဖို့အတွက်လိုင်လျောညီထွေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါက်ဖို့ ਆ လည်းပဲတကယ်ကိုအရေးကြီးတဲ့စိန်ခေါ်မှုကြီးတရားဖြစ်နေပြီဆိုတာကိုနိုင်ငံတော်သမ္မတအနေနဲ့ဒီလွတ်လပ်ရေးနေ့အခမ်းအနားမှာပေါ့လေဒါမီးမောင်းထိုးပြခြင်းနဲ့ရည်ရွယ်ချက်ဖြစ်နေမယ်လို့မြင်တယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ရွေးကောက်ပွဲကတိကဝတ်ဖြစ်သလိုပြီးခဲ့တဲ့နှစ်လွတ်လပ်ရေးနေ့တော်ကလည်းနိုင်ငံတော်သမ္မတအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုထည့်သွင်းပြောဆိုခဲ့တာလည်းရှိပါတယ်။အခု2018မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဦးတည်ချက်ကိုထိထိရရောက်လှုပ်ဆောင်ဖို့လိုတယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ်
။ပထမဆုံးချိန်ကျင်းပတဲ့2018လွတ်လပ်ရေးနေ့အမျိုးသားရေးဦးတည်ချက်မှာလည်းပဲဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးအတွက်ဒီမိုကရေစီစံချိန်စံညွှန်းနေနဲ့ကိုက်ညီတဲ့နိုင်ငံတော်နဲ့တင့်တော်မဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါက်ရေးဆိုပြီးတော့ဥတီချက်ဖြစ်ထည့်သွင်းဖော်ပြခဲ့တယ်။ဒီနေ့ကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာလည်းပဲအဲ့ဒီနော်ဥတီချက်ကိုပဲထပ်ပြီးတော့ထည့်သွင်းဖော်ပြထားတာကိုတွေ့ရတယ်။2018နောက်ပိုင်းမှာဒီဥတီချက်ကိုနော်လက်တွေ့ကျဖော်ဆောင်တဲ့ခြေလှမ်းတွေကိုနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့လက်တွေ့ကျထိထိရောက်ရောက်ဖော်ဆောင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။
မြန်မာနိုင်ငံဟာ1948ခုနှစ်ဇန်နဝါရီလ4ရက်နေ့နနက်4နာရီမိနစ်20အချိန်မှာဗြိတိရှားကိုလိုနီလက်အောက်ကနေလွတ်လပ်တဲ့နိုင်ငံဖြစ်လာခဲ့တာပါ။ဒီကနေ့ကြာရောက်တဲ့290ပြည့်လွတ်လပ်ရေးနေ့အထိမ်းအမှတ်အလန့်တင်အခမ်းအနားတွေကိုနေပြည်တော်ရန်ကုန်အပါအဝင်မြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာကျင်းပခဲ့ကြတာဖြစ်ပါလိမ့်ရှင်။